ဒီနေ့ပြည်တော်စုလွှတ်တော်မှာသမရယူကနေပြီးတော့ပေးတဲ့ရခိုင်ရေးနဲ့ပတ်သက်တဲ့သဝန်လာလေအဲ့ဒါကိုမှတ်တမ်းတင်ဖို့ဟာမှာလွှတ်တော်အမတ်တချို့ကန့်ကွက်တယ်ဆိုပြီးတော့ကျွန်တော်ကြားတယ်အဲ့နောက်ထပ်တစ်ခါထပ်ကြတာအဲ့ကန့်ကွက်တဲ့အမတ်တွေကဒါဥပရှင်တို့ပါတီရဖြစ်တယ်ပေါ့နော်ဒီလိုကြားလို့ပါအဲ့ဒါဟုတ်သလားပေါ့နောက်ဘာကြောင့်ကန့်ကွက်လဲပေါ့ဒီဟာလေးနည်းသိချင်လို့ပ
ါဟုတ်ကဲ့သမဒရှိကသဝန်စွာပြည်တော်စုလွှတ်တော်နာရီကကိုပို့ပါတယ်လွှတ်တော်နာရီကကိုပို့တဲ့သဝန်စွာမှာဒါပဲ6ပိုင်းမှာနောက်ဆုံးအပိုင်းရဲ့အောက်ဆုံးမှာတွဲပြီးတော့ရခိုင်ပြည်နယ်ပဋိပက္ခဖြစ်စဉ်တည်င်းတုံတက်ချက်မှတ်တမ်းတစ်စောင်းပူးတွဲဆိုပြီးတော့ပါပါတယ်အဲဒီပူးတွဲဆိုတဲ့အမျက်နှာ3နံပါတ်9မှာရခိုင်ပဋိပက္ခဖြစ်ပေါ်တော့ပြည်သူအများကြီးအခြေအနေနဲ့တုံတက်ချက်ဆိုပြီးတော့ကောင်းစဉ်အဲဒီကောင်းစဉ်အောက်မှာနံပါတ်9ရခိုင်တိုင်းရင်းသားအများကြီးအခြေအနေဆိုပြီးတော့အဲ့မှာစာကြီးကနေပြီးဇာမင်းဆွဲထိအချက်6ချက်သူကရေးပေးထားတယ်အဲ့အချက်6ချက်ကကျွန်တော်ရခိုင်လူမျိုးတွေနဲ့နောက်ပြီးတော့ရခိုင်ကကြာတော်ဒီအပါဝင်ပေါ့ရခိုင်နိုင်ငံရေးပါတီဒီပေါ်မှာဂုဏ်သိက္ခာထိခိုက်စေတဲ့အရေးအသားတွေပါတယ်အဲ့အချက်ဒီမှာအဲ့ဒီကကျွန်တော်လက်မခံနိုင်တဲ့အတွက်ကျွန်တော်ကိုယ်တိုင်နဲ့တရားတက်ွက်တာတစောင်းတင်တယ်ကျွန်တော် RNDP ကပိုစလဲ14ရောက်ရှိရဒီမှာ14ရောက်စလုံးလဲလက်မှတ်ထိုးပြီးတော့တန့်ွက်လာတစောင်းတင်ကြပါတယ်တန့်ွက်လေဆိုတာကဒုတာဝန်အရေးသုံးပါမှာရခိုင်ဒီကိုတမတတယောက်ကဒီလိုပြောလိုက်တိုင်းရင်းသားရဲ့စီယုံညီညွတ်ရေးဘာဖြစ်သွားမလဲတိုင်းရင်းသားရဲ့စီယုံညီညွတ်ရေးကိုလိုချင်ပါတယ်ဆိုမှရခိုင်တမျိုးသားလုံးကိုဒီလိုပုတ်ခတ်ပြောဆိုတဲ့ဟာဒီကိုဒီမိုက်မှာမှတ်တမ်းဖြစ်သွားလို့ရှိရင်ဒါကောင်းမလားအဲ့လိုအကြောင်းပြချက်လေးတစ်ခုနောက်တော့လေဒီလိုမဟုတ်မတရားဆွဆွဲတဲ့ဟာဒီကမဆွဆွဲတင်ဘူးဒါမှားတယ်ဒါကြောင့်ပြည်တော်စုလွှတ်တော်မှာသဝန်စွာကိုမှတ်တမ်းနေတဲ့လက်ခံမယ်ဆိုရင်ဒီအချက်ချက်ချက်ကိုဖယ်ထုတ်ပြီးမှလက်ခံဖို့ပြည်တော်စုလွှတ်တော်ရဲ့မှတ်တမ်းထဲမှာမထည့်ဖို့ဆိုပြီးကျွန်တော်ကန့်ကွက်ကြတာပါ
ဟုတ်ကဲ့ဘလို့ထီတော်ရေးသားလို့လဲခင်ဗ
ျနံပါတ်ကကြီးကတော့နိုင်ငံရေးပါတီများသံဃာအချို့နဲ့ပုဂ္ဂိုလ်အချို့ကောင်းဆောင်ပြီးတော့လူမျိုးရေးမှူးတည်အောင်လုပ်တယ်နိုင်ငံတကာမှာရောက်နေတဲ့ရခိုင်တိုင်းဝမ်ကိုလည်းဒီလိုချင်းကတ်တယ်ဒါနံပါတ်ကကြီးချက်နံပါတ်2ကတော့ဒီနိုင်ငံအနှံ့အပြားရောက်နေတဲ့ဘင်္ဂလီဒီအပေါ်မှာကျွန်တော်ကအကြံဖက်လိုတဲ့အကြံစီကြီးရှိရယ်နောက်နံပါတ်3ကငယ်ချက်ကတော့ KSSF မှာအုပ်ချုပ်သူအစိုးရတွေကိုရခိုင်တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုပေါ်ဆောင်ပြီးတော့မလုံမကားကွဲတရားစာတာဒီကဘယူပြီးတော့တုံးတယ်ဘာညာစသည်ဖြင့်လှုံ့ဆော်တယ်ပေါ့ဗျာနောက်နံပါတ်ကဟာကြီးအချက်ကတော့ဘင်္ဂလီဒီရဲ့ခိုးဝင်မှုတွေကိုဒီလာဝကတို့ဌာနတွေဝန်ထမ်းတွေကပါကတိလိုက်တာပြီးတော့ပုဂ္ဂိုလ်နဲ့အညီအကျေယူဆောင်ရွက်မှုမရှိဘူးလို့ကျွန်တော်တို့ကဆွဆွဲတယ်ပေါ့ဗျာနောက်တစ်ချက်ကငါကပြည်ထောင်စုကြံခိုင်ရေးပုံဖြိုးရေးပါတီမဲ့ရန်ရရှိရေးအတွက်ဥပဒေကိုမျက်ကွယ်ပြုတော့ဘင်္ဂလီဒီပေါ်မှာမသိမလျော်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်နောက်တစ်ခါတရားလုံးက1980နှစ်နိုင်ငံတက်ဖြစ်မှုဥပဒေအရဘင်္ဂလီဒီနိုင်ငံတက်ဖြစ်လာမယ့်ဟာကိုကျွန်တော်ကနားမလည်နိုင်ပြီးမခံနိုင်ဆွဲသဘောပေါ့ဗျာနောက်တစ်ချက်ကတော့ဆက်လိုက်ဘင်္ဂလီဒီကိုတစ်ဖက်တည်းကူညီနေတယ်လို့ပူလာသမဲကနဲ့နောက်နိုင်ငံတကာအဖွဲ့အစည်းတွေကမဟုတ်ပညာဆွဆွဲပြီးဒီလူတွေကိုမနေရအောင်ကျွန်တော်လုပ်တယ်ပေါ့ဗျာနောက်ဇာကွဲနံပါတ်၈အချက်ကရခိုင်တန်းတဲ့ဒီပွားရေးလုံခြုံရေးတချို့ကဘင်္ဂလီဒီရှိကစီးပွားရေးလုံခြုံရေးကိုအချောင်ရဖို့ကြိုးစားတယ်ပေါ့ဗျာဒီလိုမတရားဆွဆွဲတဲ့အချက်တွေကိုကျွန်တော်ရခိုင်တမျိုးသားလုံးနဲ့ရခိုင်နိုင်ငံရေးပါတီရခိုင်ပြည်သူတရားလုံးလက်မခံနိုင်ဘူးလေ
အဲ့တော့ဗုဒ္ဓစာတန်းကဘသူကပြုစုတာလဲခင်ဗျာ
အဲတမန်တော်ခင်ဗျာတော့ဒီဟာလေးကိုအသေးစိတ်တော့သိဖို့မပေါ်ပါဘူးဗျာဟောဆိုတမန်တော်ကြီးနဲ့လည်းကျွန်တော်တွေ့ဖူးပါတယ်တမန်တော်မှာဒီလိုစိတ်ထားမျိုးမရှိဘူးဗျာတမန်တော်ကသူအနေထားကောင်းပါတယ
်ဟုတ်ကဲ့အဲ့တော့ဒီကိစ္စကိုဥပရှင်တို့လွတ်တော်ကိုယ်စားလှယ်အနေနဲ့လေဘလို့ဆက်ဆောင်ရွက်မယ်လို့များစဉ်းစားလဲခင်ဗျာ
ကျွန်တော်တွေကတော့ဘာမှဆက်လုပ်ဖို့ဆိုပြီးတော့ဒီပဲလို့မထားပါဘူးကျွန်တော်ကဒီလိုယူပါတယ်တမန်တော်ကြီးကိုယ်တိုင်ဒီဟာကိုမသိတာတည်ကြတယ်သူ့စာမှာတွေးပေးလိုက်တာတော့သူ့အောက်ကလူတွေကသင်ပေးလိုက်လို့အဲ့ဒီသဘောမျိုးပဲကျွန်တော်ကသုံးသပ်ကြတယ်ကျွန်တော်တို့ကတော့ဒီမှတ်တမ်းဒီမှာမရှိရင်ကျွန်တော်ကဒီနောက်ပြီးနောက်တစ်ချက်ကတော့ကျွန်တော်ဘာထည့်ပြောထားလဲဆိုတော့ဒီလိုရခိုင်ပြည်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့တဲ့နေ့မှာပဲဒီတာကိုတမန်တော်ရဲ့သဘောလားနဲ့ဟုတ်တယ်တမတိုက်တဝန်လာမှာဒါတွဲပေးလိုက်ဆိုတော့အဲ့ဒီစုံစမ်းရေးကော်မရှင်ကဒီစုံတရားထိခိုက်တဲ့ရည်ရွယ်ချက်နဲ့ညသူတို့လောက်ရတယ်လို့ဆိုတာလေကျွန်တော်တို့ကစဉ်းစားစရာတွေဖြစ်သွားတာပေါ့ဗျာဒီလူတွေကြားမှာကျွန်တော်လည်းအဲ့လိုပဲဝေဖန်ရမှာပေါ့
ဟုတ်ကဲ့အခုဒီစုံစမ်းရေးကော်မရှင်ပေါ်မှာရောဒီဥပရှင်တို့ပါတီအနေနဲ့သဘောထားဘယ်လိုရှိလဲခင်ဗျာ
စုံစမ်းရေးကော်မရှင်လောက်တာတော့ကျွန်တော်ကကန့်ကွက်ပြောဆိုစရာမရှိပါဘူးကျွန်တော်တို့ပါတီကဥက္ကဋ္ဌဝင်းမောင်လည်းပါတာပဲနောက်ပြီးတော့ PLD ကျွန်တော်ရခိုင်ကပါတီနှစ်ခုရှိတယ်ဒီပါတီနှစ်ခုကဥက္ကဋ္ဌကြီးပါကြတယ်နောက်တခြားပညာရှင်တွေပေါ့ဗျာဆရာဦးထွန်းအောင်ရှင်တို့လူပုဂ္ဂိုလ်တွေလည်းပါကြတာပဲမွတ်စလင်ဖက်ကဆွေလေးလူ6ယောက်တောင်ပါရဲ့ကျွန်တော်ရခိုင်ဒီဖက်ကတော့တမိုင်းနဲ့နှက်ဆက်တဲ့ရခိုင်ပညာရှင်ကြီးရဲ့လူတော့မပါဘူးပေါ့ဗျာမပါရလဲဒါကျွန်တော်အပြစ်မပြောပါဘူးကျွန်တော်ရခိုင်ပညာရှင်ကြီးပါရင်တော့ပိုကောင်းတာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဥပရှင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ပြောပြဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပြုပါ